နိုင်ငံတည်ငြိမ်အေးချမ်းမှုကိုထိခိုက်စေတဲ့အကြောင်းတွေ၊နိုင်ငံတော်ကိုတစ္ဆာဖောက်ဖျက်ပုံကံမှုတွေကိုအားပေးရာရောက်တဲ့ဆိုတဲ့အကြောင်းတွေထုတ်လွှင့်နေတဲ့ဂျိုရုဆလောင်ဆက်တက်ဆင်အသုံးပြုသူတွေကိုရုပ်မြင်သံကြားနဲ့ဗီဒီယိုဥပဒေအရအရေးယူမယ်လို့နာဆာကစစ်ကောင်စီကမေလ၄ရက်နေ့ကအတည်ပြုချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီထုတ်ပြန်ချက်မှာတရားမဝင်ဂျိုရုဆလောင်တွေလို့ပြောထားပေမဲ့ဘလို့အမျိုးအစားဘလို့ဂျိုရုဆလောင်လဲဘလို့ရုပ်မြင်သံကြားဖမ်းဆက်လဲဆိုတာအတိအကျပြောမထားပါဘူး။နိုင်ငံအနှံ့အများစုတက်ဆင်အသုံးပြုနေကြတဲ့ PSI ဂျိုရုဆလောင်နဲ့ဖမ်းဆက်တွေကနေဆရာနာသိမ်းပြီးတဲ့နောက်ပိုင်းလုပ်ငန်းလည်ပတ်ခွင့်ပိတ်ပင်ခံခဲ့ရတဲ့ DVB နဲ့မြစည်းမလို့သတင်းမီဒီယာတွေရဲ့ထုတ်လွှင့်ချက်တွေအပြင်တခြားနိုင်ငံတကာရုပ်သံလိုင်းတွေကိုဖမ်းယူကြည့်လို့ရနေတာပါ။စစ်ကောင်စီကမတရားအသိကျညာထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်ကိုလည်းမြစည်းမရုပ်သံသတင်းဌာနကထုတ်လွှင့်ပြသနေတာမဟုတ်လို့အခုလိုပိတ်ပင်ခဲ့တာပါ။မြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်ကတည်းက PSI ဂျိုရုဆလောင်တွေကိုနိုင်ငံထဲကနေရာတော်တော်များများမှာတက်ဆင်ကြီးရှုကြပါတယ်။အခုတော့ထောင်ဒဏ်တစ်နှစ်ငွေဒဏ်၅သိန်းအထိချမှတ်အရေးယူနိုင်တဲ့တားမြစ်ချက်ကိုထုတ်ပြန်ပြီးတဲ့နောက်ပိုင်းတနင်္သာရီတိုင်းတဝယ်မြို့မှာအာဏာပိုင်တွေကိုယ်တိုင်အိမ်တွေမှာလိုက်ပြီးဖြုတ်ခိုင်းနေတယ်လို့တဝယ်ဒေသခံတွေကပြောပါတယ်
။ဟုတ်တယ်ဟိုတဝယ်ဘက်မှာလည်း PSI ဆလောင်းတွေကိုကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့လာဖြုတ်ခိုက်တာတွေပါလေရှိတယ်။တချို့ကြတော့လည်းဒီကြောက်လို့ဆိုပြီးတော့ကျွန်တော်တို့ဖြုတ်သိမ်းနေတာမျိုးတော့ရှိတော့ပေါ့နော်။ဒီတလောကဆိုလို့ရှိရင်ကျွန်တော်တို့ကမ်ပုတ်ဘက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ PSI ဆလောင်းတွေကိုမဖြုတ်လို့ရှိရင်အရေးယူမယ်ဆိုပြီးတော့ပေါ့နော်ဒီ PSI ဆလောင်းတွေကတရားမဝင်ဘူးဆိုပြီးတော့ဒီပြောပြီးတော့တက်ကနေနေပြီးတော့ဒီစာရွက်တွေ live ဝေးတဲ့တက်တဲ့ဒီမှာလက်ကတာပေါ့နော်အဲ့လိုမျိုးလုပ်တဲ့ခါကျတော့တချို့ကကြောက်တဲ့သူတွေတချို့ကတော့ဒီ PSI ဆလောင်းတွေကိုဖြုတ်လိုက်တာရှိတယ်တချို့ကတော့မဖြစ်ဘူးဒီတိုင်းနေကြတယ်တချို့နေရာတွေမှာကြောက်လို့ရှိရင်သူကဒီစာတွေလက်ကတာမျိုးမဟုတ်ဘဲနဲ့ဒီလူကိုယ်တိုင်လော live ပြီးတော့မှဒီဆလောင်းတွေကိုဖြုတ်ဖို့ဆိုပြီးတော့ live ပြီးတော့လူကိုယ်တိုင်လိုက်ပြီးတော့ဖြုတ်ခိုင်းနေတာမျိုးတွေရှိတယ်။အဲ့တော့အဲ့လိုမျိုးကြတော့မဖြစ်မနေဖြုတ်ပေးကြတာပေါ့လေ။ဒီတဝယ်ဖက်မှာကြတော့တကယ်တိုင်းမှာကြတော့ဒီထိုင်းနေတဲ့နေတဲ့ခါကြတော့ဒီ PSI ဆလောင်းကိုပဲလူတွေအများစုကဒီတုံးကြတာပေါ့လေ။အခုလိုဒီ PSI ဆလောင်းတွေကိုဒီဖြုတ်လိုက်တဲ့ခါကြတော့ဖြုတ်ခိုင်းနေတဲ့ခါကြတော့ဒီသူတို့မှဒီပတင်းရယူမှုချင်းတွေကလည်းပတင်းတွေကြီးခွင့်မရတော့ဘူးပေါ့နော်။ပတင်းချက်လက်တွေဖြတ်တောက်ခိုင်းရတယ
်။စစ်ကောင်စီကအရေးယူနိုင်တယ်လို့ထုတ်ပြန်အသိပေးထားပေမဲ့တချို့နေရာတွေမှာဒီထုတ်ပြန်ချက်ကိုအခုထိမတိလို့မဖြုတ်ကြသေးပါဘူး။ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်တဲကမြို့ပေါ်နေသူတချို့ကတော့ PSI ဂျိုရုဆလောင်းတွေကိုဖြုတ်နေကြပေမဲ့လည်းကြေးရွာတွေဘက်မှာတော့မတိလို့မဖြုတ်ကြသေးဘူးလို့ဇင်ချောင်းကြေးရွာကရွာသားတဦးကပြောပါတယ်
။ဒီမှာက PSI ဆလောင်းကိုဖြုတ်ကိုကဖြောက်ရမယ်ဆိုတဲ့ပုံစံမျိုးတိတိကျကျပြောတာမျိုးတော့မကြမ်းမိဘူး။ဒါမဲ့ဒီလက်ထက်မှာကတော့ရတော့ပုံနေတာတော့ရှိတယ်။ပေရွာမှာက PSI ဆလောင်းတွေကိုဖြောင်းခိုင်းနေတယ်ဖြောင်းနေကြပြီအဲ့လိုမျိုးပြောတာတွေရှိတယ်ဒါပေမဲ့ကျွန်တော်တို့ရှင်ရှောင်းမှာကတော့ဒီ PSI ဆလောင်းတွေကိုဟိုတိတိကျကျဖြောက်တဲ့အကုန်လုံးဖြောက်တဲ့မတွေ့ရသေးဘူးညာဟိုတယောက်တည်းကတော့ဒီလိုဟို PSI ဆလောင်းတွေကိုဟိုဖြောက်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ဖြောက်ကြတာလေးရှိတယ်တက်တဲ့လူလေးရှိတယ်အဲ့လိုဖြောက်တော့တော်တော်လေးဖြောက်ဖြောက်ထွေးထွေးတော့ဖြစ်တော့ဖြစ်နေတယ်ဒါပေမဲ့အကုန်လုံးကဟိုချွတ်ချွတ်မိုးမိုးအကုန်လုံးဖြောက်ထားတဲ့ပုံစံမျိုးတော့မတွေ့ရပါဘူ
းအလားတူပဲကြားပြီနဲ့ဒီမော့ဆိုးမျိုးမှာလည်းအင်းအနေငယ်လောက်သာဖြုတ်ကြတယ်လို့ဒီမော့ဆိုးဒေတာခန်တို့ကပြောပါတယ
်သူတို့ဒီခေတ်မှာကျတော့မဖြုတ်ကြအောင်ရှင်အဲ့ဒီတောရွာဖက်ဒီမှာတော့တချို့ဖြုတ်တယ်လို့ပြောတယ်ဟဲ့ဖြုတ်တယ်လို့အဲ့လိုပဲကြားတယ်ဒီမြို့ထဲမှာတော့အခုပြင်ပြီးတော့ဘာမှမဖြုတ်အခုမင်းမိခုံးလို့ပဲခနဲ့တချို့လည်းမသိဘူးပေါ့နော်သူလည်းသိနေဒါပေမဲ့မဖြုတ်ကြအောင်ဒီမော့ဆိုးမြို့ပေါ်မှာတော့ဘာမှစကိုင်းနဲ့တော့ရှာမယ်ခနဲ့အရင်တော့စကိုင်းနဲ့များတာပေါ့နော်နောက်ပိုင်းကဒီထိုင်းကထုတ်တဲ့ခါရပူများလာတာပေါ့
DVB နဲ့မြစည်းမလို့သတင်းဌာနတွေကထုတ်လင့်ချက်တွေကိုဖမ်းယူကြည့်ရှုလို့ရတဲ့ PSI ဂျိုရုဆလောင်းနဲ့ဖမ်းဆက်တွေကိုဧပြီလအစောပိုင်းကတည်းကတချို့မြို့နယ်တွေမှာသက်ဆိုင်ရာကအတင်းကျပ်ဖြုတ်ခိုင်းတာဆလောင်းတွေဆက်တွေကိုတင်းစီးတာတွေရှိခဲ့ပါတယ်ခင်ဗျာ